ကျန်းပြည်နယ်မြောက်ပိုင်းမုံကိုနယ်ဖောင်ဆိုင်ဒေသတွေမှာစစ်ကောင်စီတပ်နဲ့ MMDAA ကိုပကန့်တပ်ဖွဲ့တို့ကြားမှာနေစဉ်လိုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာလည်းဆက်လက်ဖြစ်ပွားပါတယ်။ကချင်ပြည်နယ်မိုးမောက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် KIA တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ရေးတင်းမာမှုတွေရှိပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုငင်းချမ်းပြပြပေးပါရှင်။
တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဇန်ကလေးကစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေစတင်ခဲ့တာမှာဒီနေ့အထိလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီအပိုင်းတွင်တိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့နေရာကတော့မုံကိုနယ်ဖောင်းဆိုင်ဒေသဘက်ဖြစ်ပြီးဖောင်းဆိုင်ဒေသဘက်ကအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
။တကယ်ဒီဖောင်းဆိုင်ဘက်မှာဖြစ်နေတယ်။ဒီနေ့လည်းဖြစ်တယ်လို့ပြောတယ်ဆန္ဒတွေကကြားတယ်လို့အဓိကခုတ်တော့ဖြစ်နေတာဟောဖောင်းဆိုင်နေရာတို့ပေါင်းယူအဲ့မှာမစနစ်အနေအစားဖြစ်တော့ပဲကျွန်တော်တို့ရွာပြားမကြည့်တော့အမြောက်တန်းနဲ့အာဘင်းနဲ့ကြတော့ရွာပေါင်းဒီမှာလည်းအဲ့တော့အဲ့လိုလာကြတော့နော်ခပ်လေးမှလာကြတော့တို့
မွန်ဂိုဒေသခံတို့ကလည်းတနည်းအနေနဲ့ကမွန်ဂိုမြို့တောင်ဘက်နန်းဟာရွာဘက်မှာလက်နက်ကြီးပစ်ခတ်တန်းတွေကြားနေရကြောင်းနဲ့မွန်ဂိုဗျူဟာဂုံးကနေလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိကြောင်းပြောပါတယ်
။မွန်ဂိုကတော့ဟိုတော့မဖိုင်ရောက်ပေါ်လာတာပေါ့။အဲတော့ကြည့်ရတယ်စနက်တာတော့ကြားတာပေါ့ဟာ။ဟာလက်နက်ကြီးရောစနက်အနက်တွေရောကြားတာပေါ့ဟာ။သူကမှသူ့နဲ့ပြီးတော့ပြတာပေါ့။မနေ့ကသူကစေလုံးတော်တော်ပြည့်တယ်ဒါပေမဲ့စေမာတာကြားတယ်ကျွန်တော်တို့ပြီးကြပါဟ
ာ။ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နိုဝင်ဘာလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကမွန်ဂိုဒေသမှာစစ်အင်အားတိုးချဲ့လာခဲ့ကြောင်းနဲ့28ရက်နေ့မှာကိုကန့်တပ်ဖွဲ့ရဲ့ချင်းချိုက်ထံတပ်စခန်းကိုတနေ့လဲ3ချိန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲကိုကန့်တပ်ဖွဲ့ရဲ့မန်းရံတပ်နဲ့ရှီကြည့်ကြတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားတနေ့ကနေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဗမော်ကလာတဲ့စစ်ကောင်စီတပ်ကိုမိုးမောက်မြို့အနီး KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကိုပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့စီရေးတင်းမာမှုတွေရှိနေကြောင်းမိုးမောက်ဒေသခံတို့ကပြောပါတယ်
။တနည်းအားဖြင့်လေဒီလေမိုးလွယ်ပိုင်းတော့မိုးမောက်မြို့ဝင်လာဖို့ပြန်ဟောတာ။တခင်းရွာထက်လာမှမိုင်းကွဲတော့ဒီတပ်ကဒီလိုလမ်းလေးတွေဆော့ရှော့ပြတာတွေရှိရတော့အဲ့မှာတရားသားတရားဝတ်ထိသွားလို့ရှားတယ်။တရှင်းနေတော့ကြားလာပါဗျာ။အဲ့နမ်မဟုတ်တော့ပေါ့ရွာဆိုတာဒီမျိုးလေကောင်းစီးနေမှာကိုသမိုင်းကျော်တော်တော့ပဲဝေးနေရပေါ့ခိုင်ကျင်ကြောမှာပြန်ဆိုတာကတော့ကျင်းလာပြီးသားတယ်ဒါပဲကိုရဟိုပြန်ထလာမယ်အနေထားရောရှိတယ်ပေါ့နော်အဲ့လိုပဲ
အခြားဒေသခံတူကတော့မိုးမောက်မြို့ပတ်ဝန်းကျင်မှာ KIA တပ်ဖွဲ့ဝင်တွေလှုပ်ရှားနေတာကြောင့်နှစ်ဖက်အခြေအနေတင်းမာနေကြောင်းနဲ့ဒီကနေ့တော့ဈေးတွေလည်းပိတ်ထားအောင်ပြောပါတယ် KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနောဘူးကမိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာကြားသိရပေမဲ့အသေးစိတ်အခြေအနေမသိရကြောင်းပြောပါရစ
ေ။မိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်နေဆိုတာတော့ပဲကြားပါတယ်။ကြားတော့ဘာမှမကြားဘူးကန
ေ။ KNG ခေါ်ကချင်းတရင်ဌာနကတနင်္ဂနွေနေ့ပြစ်ခတ်မှုမှာစစ်ကောင်စီတပ်ကမိုးမောက်မြို့ဂျင်းနန်းရက်ကွက်ဘက်ကိုပြစ်ခတ်တာကြောင့်ကချင်းနှစ်ချင်းခရိယံကျောင်းဝင်းနဲ့အေဒင်စစ်ဆောင်စခန်းတွင်လက်နက်ကြီးထိမှန်ကြောင်းဖော်ပြထားပါရစေ။ဒီလက်နက်ကြီးနဲ့ပြစ်ခတ်တဲ့တရင်နဲ့ပတ်သက်လို့တိကျအတည်ပြုတော့မရပါဘူးခင်ဗျာ။